ထိုင်းနိုင်ငံမှာမကြသေးမီသတင်းပတ်တွေတော့ကအသက်16နှစ်အရွယ်ကျောင်းသားတို့ပါဝင်ဆန္ဒပြသူ35ယောက်ကိုတော်ဝင်မိသားစုကိုအသေးရေဖြတ်မှုနဲ့ထိုင်းအာဏာပိုင်တွေကစွဲချက်တင်ခဲ့တာကလွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်ကိုဖိနှိပ်ချုပ်ချယ်တာဖြစ်လို့ဆိုရင်ပူပန်ပြီးကြောင်းဒုက္ခရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ
် So to use a law whichcarries a sentence, a maximum sentence of 15 years imprisonment.
တော်ဝင်မိသားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေကိုအသုံးချပြီးအပြစ်ဆုံးထောင်ဒဏ်ဆန္ဒပြသမှတ်ခဲ့ရတာကထိုင်းနိုင်ငံကိုယ်ရင်လက်မှတ်ရေးထိုးထားတဲ့နိုင်ငံရေးနဲ့ပြည်သူ့အခွင့်အရေးဆိုင်ရာနိုင်ငံတကာကွန်ဗင်းရှင်းကိုလိုက်နာမယ်ဆိုတဲ့ဂရိကဝတ်တွေနဲ့ကိုက်ညီမှုရှိကြောင်းဒုက္ခရေးဆိုင်ရာကုလသမဂ္ဂမှာမင်းကြီးရုံးပြောခွင့်ရရာဗီနာဆမ်ဒတ်စာဒီကပြောပါတယ်သူငယ်တွေဟာတော်ဝင်မိသားစုကိုပြောင်းလာတဲ့ fashion show ပုံစံပြပွဲတစ်ခုမှာပါဝင်ခဲ့တာကြောင့်အခုလိုဖန်စီခံခဲ့ရတာလို့ Sumter Sunny ကပြောပါရယ်အဲ့ဒီ fashion show ကကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေရဲ့အစိတ်အပိုင်းဖြစ်ပြီး fashion show မှာပါဝင်သူတွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ရပိုင်ခွင့်အခွင့်အရေးကိုအသုံးချရတာဖြစ်ကြောင်းလည်း Ravina Sumter Sunny ကပြောပါရယ်တော်ဝင်မိသားစုကိုအကာအကွယ်ပေးထားတဲ့ဥပဒေကိုကျူးလို့ရင်ရသမဲ့ဘူးဖြစ်သတ်မှတ်ထားတာကိုထိုင်းနိုင်ငံကိုရိုင်းလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာစာချုပ်စာတမ်းပါဂရိကဝတ်တွေနဲ့ကိုက်ညီအောင်ပြုပြင်ပြောင်းလဲဖို့ကုလဆောင်ကြီးရဲ့အဖွဲ့ရဲ့ထပ်တလဲလဲတောင်းဆိုနေမှုကိုထိုင်းနိုင်ငံကစက်ပြေးလစ်လို့ရှိနေတယ်လို့လည်းသူကပြောပါတယ်။လူခွေရေးဆောင်ကြီးရဲ့အဖွဲ့ HRW ကတော့အဲ့ဒီဥပဒေကထိုင်းအစိုးရကိုအခွင့်အာဏာအများပြားပေးထားလွန်းတယ်လို့ထိုင်းပြည်နဲ့အစိုးရကိုစန့်ကျင်သူတွေနှုတ်ဆက်သွားအောင်လဲအဲ့ဒီဥပဒေကိုအာဏာပိုင်တွေကအတုံးချနေကြောင်းပြောပါတယ်ခင်ဗျ။